အာဏာသိမ်းမှုကိုလက်မခံတဲ့အရသာအုပ်ချုပ်နေတဲ့ရက်ရွာဒေသတွေကိုပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ရေးလေကြောင်းရန်သတိပေးစနစ်ထားရှိရေးအကူအညီပေးဖို့အမေရိကန်ပါဝင်နိုင်ငံတကာကို NUG အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့တောင်းဆိုလိုက်ပါတယ်။ပစီကြီးကျေးရွာလေကြောင်းတိုက်ခိုက်ခံပြီးတဲ့နောက်မြန်မာနိုင်ငံမှာအရသာတွေကိုအကာအကွယ်ပေးရေးအရေးပေါ်လိုအပ်နေတဲ့အချက်နဲ့ပတ်သက်လို့ NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကို Zoom ကနေအခုလိုပြောပြပါတယ်။
သတင်းစာရှင်းလင်းပွဲမှာတော့ကျွန်တော်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုရေပြင်မှာကိုရီးယားကြုံတွေ့တဲ့သူတွေဒီလိုမျိုးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့သူတွေနောက်တစ်ခါလူနာတွေကိုစိတ်ကုပ်ပြီးတဲ့ကျမ်းမာရေးဆရာဝန်တွေပေါ့နော်သူတို့ဒီကိစ္စကိုတင်ပြတာပါနောက်တစ်ခါကျွန်တော်တို့ပြောကြားခြင်းတဲ့ကိစ္စတစ်ခုကတော့ဒီအကြမ်းဖက်စစ်ကောင်စီကရရဆက်ဆက်နဲ့တပ်ဖြတ်မှုဖြစ်တယ်တည်ဆုံတဲ့သူတွေအများစုကအရက်သားတွေဖြစ်တယ်အဲ့ဒီထဲမှာမှကျွန်တော်တို့အမျိုးသမီးနဲ့ကလေးတွေပါဝင်နေတာတွေ့ရတယ်။အဲ့တော့ဘလူးဝက်ဖြစ်ဖြစ်အရက်သားတွေပေါ်မှာတကယ့်ကိုအင်အားကြီးရဲ့ဘုံနေနောက်တစ်ခါဒီ MI35 နဲ့ကြက်ခတ်မှုတွေဖြစ်တဲ့ဟာကတကယ့်ကိုစိုးရတဲ့စိတ်ရာဇဝတ်မှုမြောက်တယ်။ဒါနဲ့ပတ်သက်ပြီးတော့သူတို့ပြောထားတယ်လို့ကျွန်တော်တို့က PDF ယုံနေနောက် PDF ရဲဘော်တွေဆိုတာမဟုတ်ပါဘူး။ယုံဖွင့်နေဆိုတဲ့ဟာတစ်ခုကလည်းကျွန်တော်တို့ဒီလိုမျိုးကြေးရွာကဒီပွဲကြီးလမ်းကြီးပုံစံမလုပ်ဘဲနဲ့သူတို့အနေနဲ့လာရောက်ပြီးတော့တော့အားပေးတဲ့ဟာနောက်ကထမင်းစားကျွေးတဲ့အတွက်ထမင်းစားရင်းနဲ့ခုနလိုဒီလိုမျိုးဘုံကကြတဲ့အတွက်တည်ဆုံမှုဆိုတာကိုပြန်လည်ရှင်းပြတာဖြစ်ပါတယ်။
အဲ့တော့ဒီနောက်ဆုံးစီးနေအရာဆိုလို့ရှိရင်လေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံတဲ့လူဦးရေပေါ့နော်အရေးအတွက်ကဘယ်လောက်ထိရှိလဲရှင်
။လောင်းနေကောက်ပြီးတော့ဒီလောင်းနေကိုဟိုရှာဖွေရတဲ့သူတွေနောက်ကစေကုသပေးတဲ့ဒီကယ်ဆယ်ရေးဝန်ထမ်းအနေနဲ့ဆရာဝန်ကြီးပြောကြားချက်ကစုစုပေါင်း168ဦးဖြစ်ပါတယ်။အဲ့ထဲထဲမှာကျွန်တော်တို့အရန်ငွေရတဲ့ကလေးတွေလည်းပါဝင်ပါတယ်။နောက်တစ်ခါကျွန်တော်တို့အများစုကတော့အသက်ကျွန်တော်တို့9နှစ်ကနေဟို14နှစ်အတွင်းကအဲ့ဒီအရွယ်ရှိတဲ့ကလေးတွေပါဝင်ပါတယ်။အဲ့တော့ဒီကိစ္စကိုကြည့်မယ်ဆိုလို့ရှင်တော့ဒီအရက်သားပြည်သူတွေထိခိုက်မှုဖြစ်တယ်။ဒီတင်မှာထိခိုက်ထရရတဲ့သူတွေလည်းကျွန်တော်ရှိပါတယ်။ကြည့်ကြတဲ့အရာပြောဆိုရရတဲ့သူတွေနောက်ထပ်ဆက်ရှိမှုရှိတာတွေ့ရပါတယ်ဗျ။
နောက်ပြီးတော့ဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတဲ့အချက်ထဲမှာဆိုလို့ရှိရင်လေသူတို့ဒီဘုံကျဲလေရင်နဲ့ပေါ့နော်ဘုံကျဲတိုက်ခိုက်တာဖြစ်တယ်ဆိုတော့သူတို့ဝန်ခံပြောဆိုခဲ့တယ်။တစ်ဖက်မှာလည်းဒီယုံပေါ့နော်ဒီ NUG တို့ PDF တို့ဒီဖွင့်တဲ့ယုံမှာဟိုလက်နက်ခဲယမ်းမိကြောက်တွေရှိတယ်။အဲ့ဒီအရာတွေကနေပြီးတော့ပောက်ကွဲတဲ့အတွက်ပေါ့နော်ဒီအရက်သူအရက်သားတွေဟိုတိတ်ဆုံးရတာဖြစ်တယ်ဆိုပြီးတော့ဘုကျုပ်စော်မင်းထွန်းပြောသွားပါတယ်။ဆိုတော့ဒီအပေါ်မှာရောဥအောင်မျိုးမင်းရဲ့အမြင်ဘယ်လိုရှိလဲရှင်
။သတင်းစာရှင်းလင်းပွဲမှာမြေပြင်ဒေသကအရက်သားပြည်သူတွေကိုယ်တိုင်ကဒါကိုပြန်ပြီးတော့တုံ့ပြန်ပါတယ်မဟုတ်နိုင်ဘူးမဟုတ်ပါဘူးဆိုတာပြောပါတယ်ဘာကြောင့်လဲဆိုတော့ဒီလိုသူတို့ဒီနေရာဒေတာမှာဒီ PDF တွေနောက်ကပကဖပြည်သူကာကွယ်ရေးတွေရှိပေမဲ့အဲ့လောက်ကိုလက်နဲ့တုံ့လောင်ထားတာမရှိပြောမယ်ဆိုလို့ရှိရင်အဲ့ဒီမျိုးပုံစံဒေတာအတွင်းမှာနေထိုင်တဲ့ဒေတာခံတွေပြောရစကားကအမှန်ဆုံးဖြစ်ပါလိမ့်မယ
်စစ်ကောင်စီကတော့သူ့ကိုစန့်ကျင်တဲ့သူတွေကိုပေါ့နော်ပြင်းပြင်းထန်ထန်ဖိနှိပ်သွားမယ်ဆိုတာကိုသူတို့ရှင်းရှင်းလင်းလင်းပြထားတယ်တစ်ဖက်မှာကြတော့လေဒီစစ်အာဏာသိမ်းတာကိုလက်မခံတဲ့ဒီပစီကြီးကြေးရွာလို့ပေါ့နော်အဲ့ဒီဒေတာတွေကလည်းရှိနေတယ်သူတို့ကလည်းသူတို့ဒီအုပ်ချုပ်ရေးကဏ္ဍနဲ့ပေါ့နော်သူတို့အုပ်ချုပ်ရေးပိုင်းနဲ့သူတို့ကလည်းရှိနေတယ်ပြင်းပြင်းထန်ထန်လည်းဒီစစ်ကောင်စီကိုစန့်ကျင်နေရဆိုတော့ NUG အနေနဲ့ရောရှေ့ဆက်ဘယ်လိုသွားမလဲရှင
်အကြမ်းဖက်စစ်ကောင်စီကိုအမြင့်ပြတ်တဲ့ထိချေမုန်းမှုကကျွန်တော်နှီးပေါင်းဆိုချစ်သုံးနေရှိပါတယ်နောက်ဒါကတော့အားလုံးသိပြီးသားပါကျွန်တော်တို့နိုင်ငံရေးဒီစီလက်နက်ကိုင်စီရေးနောက်တကစီးပွားရေးပိတ်ဆို့မှုနောက်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုသူရဲ့ဝါဒဖြန့်မှုကိုကျွန်တော်တို့တုံ့ပြန်ပြီးတော့မှန်ကန်တဲ့သတင်းတွေနဲ့လှုပ်ဆောင်တာဒါမျိုးအစ်င့်လိုက်စစ်လိုက်လှုပ်ဆောင်တော့မှာဖြစ်ပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ဖြစ်ပွားတဲ့ပုံမှာကြည့်မယ်ဆိုလို့ရှိရင်တော့နှစ်ခုပေါ့ပထမတစ်ခုကတော့ပြည်သူတွေဒီလိုမျိုးဆက်ပြီးတော့ဟိုတေးချေပြက်စီးတဲ့ဟာမှာလေကြောင်းတိုက်ခိုက်မှုကြောင့်ဖြစ်များတာဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုဒီကြောင်နဲ့တတိပေးတဲ့အချက်ပေးစနစ်တွေဒါတွေကိုကျွန်တော်တို့ထူထောင်နိုင်မှုအတွက်လှုပ်ဆောင်ပါမယ်။ဒါကအရေးကြီးပါတယ်။အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ဟိုကိုရနိုင်တဲ့နီလန်ဆက်သွဲတဲ့နီလန်နေနဲ့ကျွန်တော်လှုပ်ရမှာပါ။တကယ်လို့များကျွန်တော်တို့ကတကယ်ကိုအားလုံးကိုတတိပေးနိုင်တဲ့လေကြောင်ချက်ပြစနစ်တွေဒါတွေကိုပြည်သူအသက်တွေနောက်ထပ်မသိဘူးတဲ့နိုင်ငံတကာကကူညီလာဖို့အတွက်လည်းကျွန်တော်ဆက်ပြီးတောင်းဆိုရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဘာမအက်လို့ခေါ်တဲ့ NDA လို့ခေါ်တဲ့ဥပဒေမှာ non leather assistance ဆိုရဟာက ကျွန်တော်တို့ကဒီလိုမျိုးဟာတွေပါဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့စီးရေးရဒီလိုမျိုးထိုးစစ်ဆင်ပြီးတော့မြင်မြင်သမျှကိုတနက်နဲ့ပြေဘုံကျဲပြီးတက်ဖြတ်နေတဲ့ဟာကိုကဲတင်ဖို့နိုင်ဖို့အတွက်ဒီလိုမျိုးလေးချောင်းချက်ပြမှုအကြီးအယောင်အကြီးကိစ္စကတကယ်ခုညီတဲ့နဲ့အရာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့နောက်ထပ်ဒီလိုမျိုးလေးချောင်းနေလေးရင်စီတုံးပြီးတော့ပြန်တမ်း ဲ့ဒီလောက်နဲ့မလုံလောက်ဘူးဆိုတာဒီအချက်တွေဖော်ပြနေပါတယ်။နောက်ထပ်ဒီတက်ပုံမူပြီးတော့လေရင်စီတင်ဖို့ရောင်းချမှုပိတ်ဆို့တာတွေနောက်တစ်ခါလေရင်စီတင်ဖို့ရောင်းချဟိုနဲ့ဒီကုမ္ပဏီတွေဒါတွေကိုကျွန်တော်တို့အာမခံချင်းထုတ်မပေးတဲ့နောက်ထပ်လှုပ်ရှားမှုတစ်ခုဒါမျိုးလှုပ်ဆောင်ပေးဖို့အတွက်လည်းကျွန်တော်ကြိုးပမ်းလျက်ရှိပါတယ်။အဲတော့ပြည်သူတွေအတွက်အန္တရာယ်ပေးနိုင်မယ့်စနစ်ထူထောင်တာရဲ့လူသက်ပြီးတော့လှုပ်ဆောင်နေတဲ့အကြမ်းဖက်စစ်ကောင်စီနောက်ထပ်ဒါမျိုးမလုပ်နိုင်မှုအတွက်သူတို့ထောက်ပံ့ပေးနေတဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုထပ်မံဖြတ်တောက်ဖို့အတွက်နိုင်ငံတကာကိုထပ်ပြီးတော့ကျွန်တော်တောင်းဆိုရမှာပါ။ဖြစ်လာဖို့တော့လည်းကျွန်တော်တို့မဖြစ်မနေလှုပ်ကိုလုပ်အောင်မှာဖြစ်ပါတယ်။